မြန်မာနိုင်ငံမှာ HIV/AIDS ခုခံအားကျဆင်းတဲ့ဝေဒနာခံစားရတဲ့လူနာခန့်မှန်းခြေ 2,400 လောက်ရှိပါတယ်။ဒါပေမဲ့ဒီရေအတွက်တစ်ဝက်လောက်ဟာစေဝါကုသမှုမရဘဲယောဂဝေဒနာပြင်းပြင်းထန်ထန်ခံစားရသူတွေလောက်ပဲကုသမှုတွေရကြတာဖြစ်ပါတယ်။မြန်မာနိုင်ငံက HIV/AIDS ယောဂဝေဒနာရှင်တွေရဲ့ဘဝအခြေအနေတွေကိုမခင်ဖြူထွေးကစူးစီးတင်ပြပေးပါမယ်ရှင်။
ရန်ကုန်မြို့ပြင်မှာရှိတဲ့ HIV ယောဂဝေဒနာသည်တွေကိုကူညီပေးနေတဲ့ဂေဟာတစ်ခုကနေဆောက်လုပ်ထားတဲ့အဆောက်အုံငယ်လေးနှစ်ခုထဲမှာချက်ချက်သိသိခုံလုံးနေကြတဲ့ HIV ဝေဒနာရှင်200ထဲမှာအတော်များများကတော့တရားဖို့ရက်ကိုစောင့်နေုံတတ်တတ်လိုပဲဖြစ်နေပါပြီ။မြို့သားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့အကူအညီနဲ့ဖွင့်ထားတဲ့ဒီ HIV ယောဂသည်တွေခိုးခွေရာဂေဟာမှာဆရာဝန်သူနာပြုဘယ်ဆေးဝန်ထမ်းမှလည်းရှိမနေပါဘူး။ဝေဒနာရှင်တွေအချင်းချင်းကပဲရိုင်းပင်ကူညီပြီးတော့နေထိုင်နေကြတာဖြစ်ပါတယ်။မိဘတွေသေဆုံးပြီးကြံရစ်ခဲ့တဲ့ဝေဒနာရှင်ကလင်းငယ်တွေလည်းလူတွေပြည့်သိမ့်မွန်းကျန်နေတဲ့အခန်းချင်းလေးထဲမှာပဲဖက်နှက်မပါစော့ကစားနေကြရတာပါ။ဖျားနာနေတဲ့သူတွေတချို့ဆိုရင်အသက်ရှူနေတာကလွဲလို့လူတွေရုပ်ကျွန်းတစ်ပိုင်းဖြစ်နေကြတဲ့သူတွေလည်းချမ်းမြေပေါ်မှာတန်းစီပြီးတော့လဲလောင်နေကြရတာပါ။ဒီလူတွေကိုအနားမှာပြူးစုဆောက်ရှောက်ပေးနေကြတဲ့သူတွေကိုယ်တိုင်ကလည်းဒီယောဂကုသခံရတဲ့သူတွေပါ HIV ဝေဒနာရှင်တွေနဲ့ပတ်သက်ပြီးအမြင်မကျေနိုင်သေးတဲ့ခွဲခြားဆက်ဆံမှုတွေအများပြားရှိနေစေဖြစ်တဲ့မြန်မာနိုင်ငံမှာဒီလိုဝေဒနာရှင်တွေအတွက်ကူညီဆောက်ရှောက်ရေးခရီးတွေကသာအကောင်းဆုံးနဲ့တခုတည်းသောခိုးကိုရာနေရာတွေဖြစ်ပါတယ်။အသက်36နှစ်အရွယ်ယောဂသည်တဦးကတော့သူ့ကလေးတွေရဲ့အနာဂတ်အတွက်စိုးရိမ်မိတယ်လို့ပြောပါတယ်။
ကိုယ်တွေဒီဆေးကိုတောင်းနေပြီမဲ့ဒီဆိုးကျိုးတွေနဲ့ကြုံသွားလို့ရှိရင်ဒီကလေးလေးအတွက်ကိုစိုးရင
်သူ့မှာကအသက်6နှစ်နဲ့6လသာရှိသေးတဲ့ကလေးငယ်နှစ်ယောက်ရှိနေတာပါဒီလိုပဲ HIV ကရမှာပဲနေထိုင်ရင်းနဲ့သူတို့ရဲ့ကလေးငယ်လေးကိုမွေးဖွားခဲ့တဲ့ဝေဒနာရှင်ဇနီးမောင်နှံကလည်းသူတို့ရဲ့ကလေးငယ်အတွက်နောက်ရေးကိုစိုးရင်နေရတာပါ
ကိုတွေကတော့ဖြစ်တဲ့လူဆိုတော့ဖြစ်တဲ့အတိုင်းပေါ့ကလေးကတော့ကိုအသက်ရှင်တဲ့ကာလပိုင်တော့ပေါ့နော်လှုပ်ဝင်နိုင်တဲ့လောက်လဲအစင်းတီတော့လှုပ်ပေးပါမယ်
HIV ဝေဒနာရှင်တွေကိုကုသပေးတဲ့ ARV ဆေးဝါးဟာအရင်ကအနောက်နိုင်ငံတွေမှာသာသုံးနိုင်တာဖြစ်ပေမဲ့လို့အခုတော့ဆင်းရဲတဲ့နိုင်ငံတွေမှာလည်းဈေးတက်တက်တသားနဲ့အလွယ်တကူဝယ်လို့ရနေပြီဖြစ်ပါတယ်။ဒါကြောင့်ဒီ HIV ယောဂါဟာတချိန်ကအာဖရိကတိုက်မှာကလေးငယ်ပေါင်းထောင်နဲ့ချီကိုမိဘမဲ့ဖြစ်စေခဲ့တဲ့လူတွေအများပြားကိုတတ်ခဲ့တဲ့ယောဂါမဟုတ်တော့ပါဘူး။ဒါပေမဲ့မြန်မာနိုင်ငံကတော့ထူးခြားတဲ့ဖြစ်ရပ်တစ်ခုအနေနဲ့ဒီဆေးဝါးရှားပါတဲ့နေရာတစ်ခုဖြစ်နေရှိနေတော့မှာနှစ်ပေါင်းများစွာစစ်အုပ်ချုပ်ရေးအောက်မှာအမောက်ဖုံးခံခဲ့ရတဲ့မြန်မာနိုင်ငံမှာနေထိုင်နေကြတဲ့တန်း60ကျော်လူလူအတွက်ကတော့တခြားအကူအညီလိုအပ်တဲ့နိုင်ငံဒရီမာလိုဒီနိုင်ငံကအကူအညီတွေမရှိခဲ့ပါဘူးမြန်မာနိုင်ငံမှာ HIV ဝေဒနာရှင်ခန့်မှန်းခြေ 2,400 လောက်ရှိနေပြီးသူတို့တွေကတဝက်ကျော်ဟာဆေးဝါးကုသမှုမရကြဘဲဒီနှစ်စဉ် HIV ယောဂါကြောင့်သေဆုံးသူဦးရေဟာ 18,000 ရှိတယ်လို့ UNAIDS အဖွဲ့ကဆိုပါတယ်နေစီမချဆရာဝန်များအဖွဲ့MSF အဖွဲ့ကဖွင့်ထားတဲ့ဆေးကန်း23ခုမှာဆေးဝါးမလုံလောက်မှုကြောင့်နေ့စဉ်ဒီဆေးကန်းကနေပြန်သွားခိုင်းနေရတဲ့လူနာတွေအများအပြားရှိနေပါတယ်။မဖြစ်မနေဆေးဝါးကုသမှုခံဖို့လိုအပ်တဲ့အဆင့်ကိုဒီသွေးထဲမှာဒီယောဂါခန္ဓာရည်အားသတ်မှတ်တဲ့ CD4 150ရှိတဲ့သူတွေကိုပဲအဓိကလက်ခံကုသပေးတာဖြစ်ပါတယ်။ဒီသမတ်ချက်ကိုကြည့်ပြီးလူနာတွေကိုပြန်လုပ်ဖို့ဆုံးဖြတ်ရတာတကယ်တော့နာကျင်စရာကောင်းလာတယ်လို့ MSF အဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့ဒေါက်တာသင်းသင်းသွေးကပြောပါတယ
်။ We cannot accept the patients and in the everyday we turn back the patients and that means letting them
လူနာတွေကိုလက်ခံကူတာမှုမပေးနိုင်လို့နေ့စဉ်ကျမတို့ပြန်သွားခိုင်းနေရတာတွေရှိပါတယ်။ဒါကသူတို့တွေတနည်းတခြားဒီယောဂဝေဒနာတန်ကိုပို့ပြီးတော့ခံစားခွင့်ပေးလိုက်ရတယ်လို့ပါပဲ။သူတို့ရဲ့ခန္ဓာရည်အား CD4 150အောက်ကျသွားပြီးရင်ဒီလူတွေအသက်ရှင်ခွင့်ဆက်ပြီးရမယ်မရဘူးဆိုတာကျမတို့လည်းမသိကြပါဘူး။ CD4 150အထက်ရှိတဲ့ဝေဒနာရှင်တွေကိုစေကန်းကနေပြန်လုပ်ဖို့ဆုံးဖြတ်ရတာကျမတို့အတွက်လည်းသိကိုနာကျင်ရပါတယ်လို့ဒေါက်တာတင်းတင်းသွဲကပြောတာပါရန်ကုန်မြို့တစ်ခုထဲမှာတင်လဆင်စေကူတာမှုခံတဲ့နဲ့ဝေဒနာရှင်တရာလောက်စေကူတာမှုမရပဲဖြစ်နေတယ်လို့ MSF အဖွဲ့ကပြောပါတယ်အခုလိုမျိုးစေဝါကူတာမှုမရတာကသူ့အတွက်အကြီးအကျယ်စိတ်ထိခိုက်မှုဖြစ်ရတယ်လို့ဒီယောဂါကုသခံနေရတဲ့အရာခံဘုတ်တူကပြောပါတယ
်စီးမတော့တော့ရှင်းရှင်းမရက်ဒီဘုံမလွယ်တော့ဘူးလေဒါဆိုသူကကိုကံကပြောမယ်ဆိုရင်တင်းနေတယ်နေကြကြလာတာပေါ့အဲ့တော့ကိုကံကြမယ်ဆိုရင်ဒီမှာတန်းနေမလုံးနိုင်မလုံးနိုင်ဆိုတက်ကထွက်ရတော့မှာတက်ကတိဝိုင်းတော့ထွက်ရတာတော့တိတ်တော့ဘာမှမပြောဘူးလောက်ပြင်မယ်ဘာဖြစ်မယ်ဆိုသူကဟိုးစားပါနော်ဆက်ကွဲပါမယ်နော်အဲ့လိုလူစားရမှာ
ပထမအကြိမ်ဆေးစစ်မှုမှာသူ့ရဲ့ခန္ဓာရည်အား CD4 460ရှိခဲ့ပြီးဒုတိယအကြိမ်ဆေးစစ်တဲ့အခါမှာတော့289သာရှိခဲ့တယ်လို့အဲ့ဒီရာဂန်ဘူးကပြောပါတယ်။အမေရိကန်လိုနိုင်ငံမျိုးမှာဆိုရင် CD4 400ရောက်နေပြီဆိုရင်ပဲဒါကိုမဖြစ်မနေဆေးဝါးကုသမှုယူရမယ်အဆင့်လိုသတ်မှတ်ပြီးမြန်မာနိုင်ငံလိုနေရာမျိုးမှာတော့ဒီအဆင့်လောက်နဲ့ဆေးဝါးကုသမှုမရကြပါဘူး။ဒါကြောင့်ဒီမြန်မာနိုင်ငံက HIV ရောဂါဝေဒနာတွေရဲ့အတွက်ဆေးကုသမှုခံရဖို့စောင့်ဆိုင်းရတာဟာတကယ်ကိုစိတ်ဖိစီးစရာကောင်းတဲ့ကိစ္စတစ်ခုဖြစ်နေရတာလည်းဖြစ်ပါရဲ့ရှင်။